ဘရာဇီးနိုင်ငံရဲ့ပထမတန်းဘောလုံးကလပ်အသင်းတွေလိုက်ပါလာတဲ့စင်လုံးကလီယင်ဟာကိုလံဗီယာနိုင်ငံမြို့တော်မက်ဒလင်းအပြင်ဘက်မှာတနင်္လာနေ့ညပိုင်းတော့ကပြတ်ချခဲ့တာမှာတော့လူ86ယောက်ထဲမှာနေသေဆုံးသွားပါတယ်။ဒီစင်လုံးကထားတဲ့လီယင်ပေါ်လိုက်ပါလာသူ81ယောက်မှာ9ဦးသာအသက်ရှင်လျက်ကျန်ရတဲ့အကြောင်းကိုလံဗီယာရဲတပ်ဖွဲ့မှဗိုလ်မှူးချုပ်ဟိုဆေးဂရာတူအစီဗီဒိုကပြောပါတယ်။ဗင်နီဇွဲလားလေကြောင်းလိုင်းငယ်တစ်ခုဖြစ်တဲ့လာမီယာပိုင်ဒီလီယင်ဟာဗိုလီးဗီးယားနိုင်ငံကနေထွက်ခွာသွားတာဖြစ်ပြီးတော့ကိုဘာဆက်အမေရိကနာဘောလုံးပွဲဒီနောက်ဆုံးပွဲစဉ်ကစားဖို့အတွက်ကိုလံဗီးယားနိုင်ငံကိုထွက်ခွာလာတဲ့အချိန်မှာပြတ်ကျခဲ့တာပါ။ရာသီဥတုမှုန့်ပိုင်းနေတာကြောင့်ဘာကူမှတဲတဲကွဲကွဲမမြင်ရတဲ့အတွက်ကုမ္ပဏီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်။သိဆုံးသွားသူတွေရဲ့မိသားစုတွေနဲ့ဘောလုံးအသင်းကိုကူညီပေးနိုင်ဖို့အစိုးရကကြိုးစားနေတဲ့အကြောင်းဖရန်စီသမ္မတမစ်ရှယ်ဂျင်မီကပြောပါတယ်။ပေးဆုံးသွားတဲ့ဘောလုံးသမားတွေနောက်တိုးနဲ့အတူလိုက်ပါသွားတဲ့သတင်းသမားတွေရဲ့မိသားစုတွေခံစားနေကြတဲ့ပူဆွေးတောကတွေကိုတတ်တရာရရှိဖို့အစိုးရကဘာမစိုးလှုံ့ဆော်ပေးသွားပါမယ်လို့လည်းသမရတင်မီကပြောပါတယ်။လေဟာစီကုံပြီးတော့ပြတ်ကျတာဖြစ်ပုံရတဲ့ဆိုတဲ့ပြောဆိုမှုတွေကိုတော့တာဝန်ရှိသူတွေကညှင်းဆိုထားပြီးလျှက်စစ်ပိုင်းဆိုင်ရာချုပ်ယွင်းမှုတစ်ခုခုကြောင့်ဖြစ်နိုင်တဲ့အပေါ်မှာစုံစမ်းစစ်ဆေးနေတဲ့အကြောင်းကိုလံဗီယာရက်ဖက်လေကြောင်းဌာနအကြီးအကဲအယ်ဖရက်ဒိုဘူကာနေကိုရာကပြောပါတယ်ရှင်။